ယူကရိန်းနိုင်ငံကဇပိုရီးဇီးယားမှာရှိတဲ့နျူကလ িয়ার တာအပိဆက်ရောက်နေဝင်ချင်မှာစနေနေ့နောက်ပိုင်းနဲ့ဒီကနေ့တနင်္ဂနွေအစောပိုင်းမှာပောက်ကွဲမှုတွေဖြစ်ခဲ့တယ်လို့ကုလသမဂ္ဂကပြောကြားလိုက်တာကြောင့်ဒီဒေသမှာကာလအတန်ကြာတည်ငြိမ်အေးချမ်းမှုရှိနေတာအဆုံးသတ်သွားခဲ့ပါတယ်။နျူကလ িয়ার တာအပိဆက်ရောက်အစာအုပ်တချို့နဲ့ဆက်ပစ္စည်းပိုင်းတချို့ပျက်စီးခဲ့တာတွေရှိပေမဲ့နျူကလ িয়ার အန္တရာယ်စိုးရိမ်ရတဲ့အထိတော့ဆိုးဝါးမသွားဘူးလို့စက်ရုံမှာရှိနေတဲ့ IAEA နိုင်ငံတကာအနုမြင့်စွမ်းရည်အေဂျင်စီအဖွဲ့ကပြောပါတယ်လူအသေးအပြောက်ရှိတဲ့သတင်းတွေလည်းထွက်မလာသေးဘူးလို့ဆိုပါတယ်အခုလိုနျူကလ িয়ার တာအပိဆက်ရုံအနည်းဝန်းကျင်မှာပောက်ကွဲမှုဖြစ်ပေါ်ခဲ့တာကိုကြီးကြီးအဖြစ်ဒီနေရာမှာနျူကလ িয়ার ဘေးအန္တရာယ်မဖြစ်စေရေးစီမံခန့်ခွဲမှုတွေအများဆုံးလိုအပ်နေတယ်ဆိုတာကိုပြတ်သားလိုက်ခြင်းဖြစ်ကြောင်း IAEA ညွှန်ကြားရေးမှူးကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပါတယ်တချိန်တည်းမှာပဲယူကရိန်းကဒီဇပိုရီးဇီးယားတာအပိဆက်ရုံကိုဒီကနေ့နှစ်ကြိမ်ဒုံးကျည်နဲ့ပြစ်ခတ်ခဲ့တာမှာဒုံးကျည်တစ်ခုကတာအပိဆက်ရုံရဲ့ခေါင်မိုးအပေါ်ကိုကျသွားခဲ့တယ်လို့ရုရှားကဝေးဌာနပြောခွင့်ရကဒီကနေ့ပြောကြားလိုက်ပါတယ်ခင်ဗျာ